တော်ရရှိမြခင်ဗျာတောင်ရရှိမြတ်စွာဘုရားသခင်ရဲ့နှုတ်ကပတ်စကားတော်တမန်ကျမ်းကိုအစကနေအဆုံးအထိအလွတ်ရနေပါစေလိုက်နာကျင့်ဆောင်ရမယ့်မိတ်ဆွေတို့မူချက်တွေကိုကိုယ်တိုင်ကိုကြလိုက်နာကျင့်ဆောင်မှုမရှိဘဲသူတစ်ပါးကိုတော့ကြမ်းချက်တွေအလွတ်ရွတ်ပြပြီးဆရာလုတ်တက်ကြတဲ့သူတွေဟာလူတွေအချင်းချင်းပေးကြတဲ့ဘုန်းတရေဂုံပုတ်တွေတော့ရနိုင်ပေမဲ့ဘုရားရှင်ပေးတဲ့ဘုန်းတရေကိုတော့မရရှိနိုင်ပါဘူးသခင်ယေရှုခရစ်တော်ပေါ်ထွန်းတော်မူတဲ့ခေတ်ကာလတုန်းကလည်းအဲ့ဒီလိုလူမျိုးတွေရှိခဲ့ပြီးတနေ့နေ့တစ်ချိန်ချိန်မှာဒီလိုလူမျိုးတွေဟာအပြစ်တင်ခံကြရမှာတည်ကြတဲ့အကြောင်းရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အခန်းငယ်31ကနေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အခန်းငယ်15အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ယေရှုခရစ်တော်ကိုရှင်ဘုရင်အရာမှာချီးမြှောက်ဖို့ရန်အတွက်အတင့်အကျပ်တောင်းဆိုကြတဲ့လူအုပ်ကြီးကနေပြီးယေရှုခရစ်တော်ဟာတပါးဒီထွက်ခွာတော်မူတဲ့အကြောင်းရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အခန်းငယ်31ကနေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အခန်းငယ်15အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုသုံးသပ်ရှင်းလင်းတင်ပြမှာဖြစ်ပါတယ
်ဒီကနေ့ကျွန်တော်တို့ဆက်လက်လေ့လာရမယ့်ကျမ်းကတော့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး9အငယ်31ကနေပြီးတော့စရမှာဖြစ်ပါတယ်အခုအပိုင်းဟာခရစ်တော်ဟာသူ့ယံသူယူရလူပရိသတ်တွေရှေ့မှာပြောနေတဲ့အပိုင်းပဲဖြစ်ပါတယ်ပထမဦးဆုံးအငယ်31နဲ့32ကိုဖတ်ရှုကြည့်ကြရအောင်ငါသည်ကိုယ်အကြောင်းကိုသက်သေခံရင်ငါသက်သေမတည်ငါ၏အကြောင်းကိုသက်သေခံသောသူတပါးရှိလေ၏ထိုသူ၏သက်သေတည်ကြောင်းကိုငါသိ၏ခရစ်တော်ဒီစကားပြောတာကရိုးရိုးနဲ့ရှင်းရှင်းလေးပါပဲလူတိုင်းသဘောပေါက်လွယ်မှာပေါ့အခုခေတ်မှာအထိကို့ဘာသာကိုတယောက်တည်းအမှုလုပ်ပြီးတော့တယောက်တည်းသက်သေခံတာကြားဘူးလို့လားရှိရင်လေဒီအမှုမျိုးကိုဘယ်ယုံကလက်ခံပါလဲအ ਨੇ ဆုံးသက်သေဆိုတာ၂ယောက်၃ယောက်ရှိရလိမ့်မယ်ငါသက်သေတပါရှိသေးတယ်တဲ့အဲ့ဒါကပို့ပြီးအရေးကြီးသွားပြီ။ဘာဖြစ်လို့လဲဆိုရင်ဒီသက်သေဆိုတာလူတတဝါသက်သေကိုမဆိုလိုတဲ့အတွက်ပဲဖြစ်ပါတယ်။အငယ်33သင်တို့သည်ယောဟန်ထံသို့ဆေလွှတ်ကြ၏။သူသည်သမာတရားဘက်၌သက်သေခံ၏။ဗတ္တိဇံဆရာယောဟန်စီကိုသူတို့လူတွေကိုဆေလွှတ်ပြီးတော့ခရစ်တော်အကြောင်းစစ်ကြဆေးကြမေးမြန်းကြတာကိုခရစ်တော်ကသိတယ်။သိတဲ့အတွက်ကြောင့်အခုရည်ညွှန်းပြီးပြောလိုက်ခြင်းဖြစ်ပါတယ်။သူတို့တွေကယောဟန်စီကိုခရစ်တော်အကြောင်းလွတ်စုံစမ်းကြတဲ့ကခရစ်တော်ကိုယံပြုခြင်းလို့စုံစမ်းတာပြီးတော့ခရစ်တော်နဲ့လည်းယံတိုက်ပေးတဲ့သဘောတွေလည်းလုပ်ခဲ့သေးတယ်လေဒါပေမဲ့ယောဟန်ဟာမှန်မှန်ကန်ကန်ယက်တည်ခဲ့တယ်သူဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့အစေတော်ကံလမ်းပြတယောက်အဖြစ်သူ့ရဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့လမ်းကိုပြုပြင်သူအဖြစ်ပါရင်သူဟာတာဝန်ကျေခဲ့တဲ့ဓမ္မဟောင်းကာလရဲ့နောက်ဆုံးပရောဖက်ဆိုတာကျွန်တော်ဖော်ပြခဲ့ပြီးပြီပြီးတော့ယောဟန်ဟာလေသက်သေတယောက်တော့တယောက်ပဲတယ်။ဒါပေမဲ့သူကတော့သမာတရားကလာတဲ့အနာဂတ်ကြံ့အတိုင်းလောက်ရတဲ့လူ။ဒါကြောင့်သမာတရားဘက်ကသက်သေခံပေးမှဖြစ်ပါတယ်။အငယ်34သို့တော်လေလူပေးသောသက်သေကိုငါသည်ပမာဏမပြုတ်။သင်တို့သည်ကဲတင်ခြင်းသို့ရောက်မည်အကြောင်းဤစကားကိုငါပြော၏။ဘလောက်ကောင်းမွန်တဲ့စကားလေ။ဝိညာဉ်အရှိန်တကောအလွန်ပြင်းထန်တယ်။လူပေးသောသက်သေကိုငါသည်အရှင်ဂိယုမဆိုင်ဘူးပမာဏမပြူတဲ့အဲ့ဒီလိုလူတယောက်ရဲ့ဗဇက်ကတက်သေးလောက်ကိုငါကအလေးမထားဘူးလို့ဆိုလိုက်ကြတဲ့ကငါအကြောင်းတက်သေးခံတော့သူတပါးဆိုတာဟာယောဟန်တဲ့မကတဲ့အဆင့်ဆိုတာရှင်းနေပြီ။ဘာပဲဖြစ်ဖြစ်ယောဟန်ရဲ့ဂန္ဓာကတော့သိကွေးပြီးတော့မသွားပါဘူး။ခရစ်တော်ကိုယ်တိုင်ဖော်ပြထားတဲ့ပမာတရားရဲ့တက်သေးလို့ဆိုမှပဲယောဟန်ရဲ့ဂန္ဓာဟာဘယ်သေးသေးကွေးဖြစ်နိုင်မှာမလဲ။ပြီးတော့ယောဟန်ကလည်းကောင်းငင်တမန်ကလာပြီးတော့ဒီကလေးကိုမွေးရမယ်ဆိုပြီးတော့သူ့မိဘကိုလာပြီးတော့ဗျာဒိတ်ပေးထားခဲ့တဲ့ပုံကိုတရားမဟုတ်ဘူးလားဘလောက်အရေးကြီးတဲ့ပုံကိုလဲအငယ်35နဲ့36ကိုဆက်လက်ဖတ်ရှုကြပါစို့ယောဟန်သည်ညှိချွန်း၍လင်းသောစီမီဖြစ်၏သင်တို့သည်သူ၏အလင်း၌ခဏသာမွေးလျော်ခြင်းကအလိုရှိကြ၏ယောဟန်၏တက်ပေတဲ့ပါ၍ကြီးသောတက်ပေသည်ငါ၌ရှိ၏အကျဉ်အမှုတို့ကိုငါပြည့်စည်စေခြင်းကခမည်းတော်သည်ငါလက်သို့အပ်ပေတော်မူ၍ငါပြုသောထိုအမှုတို့သည်လည်းငါဘက်၌နေ၍ခမည်းတော်သည်ငါကိုဆေလွတ်တော်မူသည့်အကြောင်းကိုသက်သေခံကြ၏။ယောဟန်ကိုအလင်းတရားနှင့်တောင်မှခရစ်တော်ကနှိုင်းနေ။ဒါပေမဲ့ဂရိပြုရမယ့်အချက်ကတော့ညှိချွန်းထားတဲ့အလင်းနဲ့ဘသူညှိချွန်းတယ်လဲ။ခရစ်တော်ကိုယ်တိုင်ညှိချွန်းတာပေါ့။ဘုရားသခင်ကိုယ်တိုင်ညှိချွန်းတာပေါ့။ခရစ်တော်ကသာလျှင်အသက်လည်းဖြစ်တယ်။လမ်းခရီးလည်းဖြစ်တယ်။အလင်းတရားလည်းဖြစ်တယ်။ဘသူကမှညှိပေးလို့မရတဲ့အသက်နဲ့ရှင်တဲ့အလင်းကိုယောဟန်ကိုခရစ်တော်ညှိပေးလိုက်တယ်ဆိုတဲ့အဓိပ္ပာယ်ဒီနေရာမှာရှင်းရှင်းကြီးပေါ်လာတယ်။သူ့ရဲ့အလင်းဖြစ်စေဆိုတဲ့အင်အားနဲ့ပါယောဟန်ဟာအလင်းဖြစ်ရတယ်။ဒါကြောင့် ယောဟန်ရဲ့အလင်းတရားဆိုတာဟာခရစ်တော်ပေးတဲ့အလင်းတရားခရစ်တော်ထွန်းညှိတဲ့အလင်းတရားဒါပေမဲ့ယောဟန်တဲ့ပို့ပြီးတော့အရေးကြီးတဲ့တက်တည်ရှိသေးတယ်ဒါကတော့အတိုင်းအဆမဲ့အင်အားကောင်းမွန်တဲ့တက်တည်ပါပဲတခြားမဟုတ်ဘူးကယ်တင်ရှင်ရဲ့အသက်တာဆောင်ရွက်မှုများကိုယ်တိုင်ဖြစ်တယ်ဆိုတာကိုဖော်ပြလိုက်ပါတယ်ဝိညာဉ်ရေးမျက်စိရှင်ရှင်နဲ့ကြည့်ရင်ကယ်တင်ရှင်ပြောတဲ့ငါပြုသောအမှုသို့မဟုတ်ဘုံတကိုးတော်နမိတ်လက္ခဏာတွေဆိုတာတောင်မှပြဖို့လူဝင်မဖြစ်ပါဘူးအစအဦးဆိုတဲ့အနန္တကာလကနေပြီးတော့လူသားတိကိုခံယူဆင်းသက်တယ်နောက်ထပ်အစအဦးကာလတစ်ခုမှာကောင်းကင်နဲ့မြေကြီးကိုဖန်ဆင်းတော်မူတယ်ဒါဆိုရင်ဒီကောင်းကင်နဲ့ဒီမြေကြီးဟာတက်တည်ပဲမဟုတ်ဘူးလားလူဘဝကိုအသက်သွင်းတယ်ဒါဆိုရင်လူသားကိုယ်တိုင်ဟာလည်းမှန်ပြန်ကြည့်ခရစ်တော်ဆိုတဲ့တက်တည်ပဲဒီအချက်တွေနဲ့ခိုင်လုံတဲ့တက်တည်ဘာရှိသေးလို့တုံးဥပမာကျွန်တော်တို့ကမှန်ရှိမှကိုယ့်ကိုယ်ကိုရပ်ပြီးတော့အလှပြင်နေဆိုရင်လူဆိုတဲ့အဆင့်အမြင့်ဆုံးတတဝါကြီးကိုကိုယ့်ရဲ့ရုပ်ဝါကိုပြန်ပြီးတွေ့ရလိမ့်မယ်။အံ့ဘွယ်အသက်ရှင်နေရခြင်းကိုမြင်ရလိမ့်မယ်။အံ့ဘွယ်ထွက်ထွက်ဝင်သက်ပြီးတော့မိုးနဲ့မြေပတ်ဝန်းကျင်ရဲ့လက်ရာတော်ကမ္ဘာလောကကြီးရဲ့ဖန်ဆင်းတော်မူခြင်းလက်ရာတွေအကုန်လုံးဟာခရစ်တော်ရဲ့ကြီးစုတော်တွေကြီးပဲမဟုတ်ဘူးလား။ဒါတွေအကုန်လုံးဟာခရစ်တော်ဆိုတဲ့လူသားတိကံဘုရားသခင်ရဲ့သက်သေကံပစ္စည်းတွေကြီးပဲဖြစ်တယ်လို့ခိုင်မာစွာကျွန်တော်တင်ပြလိုပါရယ်။အငယ်38မှ39ခမည်းတော်သည်လည်းငါတစ်ဖက်၌သက်သေခံတော်မူ၏ခမည်းတော်ဤစကားသံတော်ကိုသင်တို့သည်မကြားသရံတော်ကိုမမြင်နှုတ်ကပတ်တော်သည်လည်းသင်တို့၌မတည်အကြောင်းမူကားဆေလွတ်တော်မူသောသူကိုသင်တို့သည်မယုံကြည်ပဲနေကြ၏ကျမ်းစာအပြင်သာဝရအသက်ကိုယမြည်စိတ်ခြင်းနှင့်သင်တို့သည်ကျမ်းစာကိုစိတ်စိတ်ကြည့်ရှုကြ၏ထိုကျမ်းစာ၌ပင်ထိုကျမ်းစာပင်ငါ၏သက်သည်ဖြစ်၏ခရစ်တော်ဟာသူကိုယံလိုနေတဲ့ယူရအဖွဲ့သားတွေတနည်းအားဖြင့်ကျမ်းတတ်ပုဂ္ဂိုလ်ကြီးတွေတို့ဖာရိရှဲကြီးတွေတို့ကိုပြက်ပြက်သားသားအပြစ်တင်လိုက်တယ်အတူတူပါပဲဒီကျမ်းတက်ဒီပါရီရှဲဆိုတာတွေကကျမ်းကိုအဆက်မပြတ်ဘရူဘရူဘရူဘရူနဲ့ယွတ်နေတာခရစ်တော်သိပြီလားဒါပေမဲ့နှုတ်ကပတ်တော်တဲကဝိညာဉ်အနှစ်သာရဖြစ်တဲ့ခရစ်တော်ကိုရှာမတွေ့ပဲရှိနေကြတယ်ဆိုတာကိုလေခရစ်တော်ဒီနေရာမှာမိမောင်းထိုးပြလိုက်တယ်နှုတ်ကပတ်တော်သည်သင်တို့၌မတည်တဲ့ကျွန်တော်အတွက်လည်းအလွန်ရယူဖို့ကောင်းတဲ့သင်ခန်းစာပါပဲကယ်တင်ရှင်သခင်ခရစ်တော်ကိုအဓိကထားပြီးတော့မရှာဖွေပဲနဲ့သမားကျမ်းစာကိုကြားရည်လှတ်တွတ်တွတ်ရွတ်နိုင်လို့များဒီကြက်တူရွေးတွေသာလိဂါတွေအဖို့ဘာမှအကျိုးမရှိဘူးဆိုတာကိုကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ကပြောလိုက်ပါပြီအငယ်40မှ48သင်တို့သည်အသက်ကိုရအောင်ငါထံသို့လာခြင်းကအလိုမရှိကြလူပေးသောဘုံအသရေကိုငါမခံသို့တော်လည်းဘုရားသခင်ကိုချစ်ခြင်းမေတ္တာသည်သင်တို့၌မရှိသည်ကိုငါသိ၏ငါသည်ခမည်းတော်၏အခွင့်နှင့်ရောက်လာတော်လဲသင်တို့သည်ငါကိုလက်မခံကြအချာသောသူသည်မိမိအခွင့်နှင့်ရောက်လာခြင်းထိုသူကိုလက်ခံကြလိမ့်မည်အချင်းချင်းပေးသောဘုံအသရေကိုသာခံ၍ဘုရားသခင်သာလျှင်ပေးတော်မူတတ်သောဘုံအသရေကိုအလိုမရှိသောသင်တို့သည်အဘယ်သို့ယုံကြည်နိုင်မည်နည်းခမည်းတော်ရှိ၌ငါသည်သင်တို့ကိုအပြစ်တင်မည်ဟုမထင်ကြနှင့်သင်တို့ကိုအပြစ်တင်သောသူတစ်ပါးရှိသေး၏ထိုသူကသင်တို့ကိုးစားသောမောရှိပေသည်သင်တို့သည်မောရှိ၏စကားကိုယုံနှင်ငါစကားကိုမယုံဘဲမနေနိုင်ကြအကြောင်းမူကားမောရှိသည်ငါအကြောင်းကိုရေးထား၏သူရေးထားသောစာကိုသင်တို့သည်မယုံရင်ငါစကားကိုအဘယ်သို့ယုံနိုင်မည်နည်းဟုယူဒလူတို့အားမိန့်တော်မူ၏မိမိ၏အခွင့်နှင့်ရောက်လာတဲ့လူကိုကြတော့မင်းတို့ကလက်ခံကြလိမ့်မယ်အားကိုးကြလိမ့်မယ်ဆိုပြီးတော့ခရစ်တော်ကစွတ်စွဲလိုက်တာကတော့တခြားတော့မဟုတ်ဘူးအနာဂတ်တစ်ချိန်မှာစာရမဏတ်ရဲ့ကိုစားပြု Antichrist သို့မဟုတ် Antichrist လို့ခေါ်တဲ့ခရစ်တော်ဆန့်ကျင်ရေးသမားကြီးပေါ်လာအောင်မယ်ဆိုတာကိုဗျာဒိတ်ကျမ်းမာရောခရစ်ဝင်ကျမ်းတွေမှာပါကျွန်တော်တို့တွေ့ထားရတယ်ကကလာကုံကန်ဒီမှာပေါ်လာမယ်စာရမဏ္ဍအကြီးစားကြီးပဲအဲ့ဒါကြီးမျိုးကြတော့မင်းတို့ကုံယုံပြီးတော့ကိုးကွယ်ကြလိမ့်မယ်လို့ကြိုတင်ပြီးဗျာဒိတ်ပေးလိုက်ပါတယ်ပြီးတော့အချင်းချင်းလှဲ့ပဲ့ပေးနေတဲ့ဘုံအသရေကိုပဲမင်းတို့ကြိုက်တယ်ဘုရားသခင်ရဲ့ဘုံအသရေတော်ကိုတော့မကြိုက်ကြဘူးတဲ့အတော်ကြီးချီတယ်စကားအလွန်လက်တွေ့ကြတယ်ကျွန်တော်အသင်းတော်ကြီးတွေမှာအဲ့ဒီလိုပဲဖြစ်နေတယ်မဟုတ်ဘူးလားဘုရားသခင်တဲ့လူအချင်းချင်းကပို့ပြီးအရေးကြီးနေတယ်လေထစ်ခနဲရှိထပြီးစိတ်ကြောက်ရတာနဲ့မနာလိုရတာနဲ့အမြောက်ကြိုက်ရတာနဲ့ချော့ပေးရတာနဲ့အဲ့ဒါတွေနဲ့ပဲခြာလေရိုက်နေကြတယ်စိတ်စိတ်ကြည့်ရမှာကတော့ဘုရားသခင်ကယ်တင်ရှင်သခင်ခရစ်တော်နဲ့ဖန်ရှင်သောဝိညာဉ်တော်သုံးပါးတဆူရီသောဘုရားသခင်ရဲ့မျက်နှာတော်ပဲဖြစ်ပါတယ်အဲ့ဒီသုံးပါးတဆူဘုရားသခင်သို့မဟုတ်ရင်လေမိုးတိမ်တိုင်းလို့ဓမ္မဟောင်းကျမ်းကာလမှာမြင်ခဲ့ရတယ်ဘုရားသခင်ရဲ့ဖန်ရှင်သောဝိညာဉ်တော်သာဥဆောင်မှဒီအသင်းတော်နဲ့ခရိယံအဖွဲ့အစည်းတွေဟာတိုးတက်လိမ့်မယ်ဖာယာဝါပြောလိမ့်မယ်ငြိမ်းချမ်းလိမ့်မယ်ဒီလောကနဲ့ဆိုင်တဲ့ပကာသနာတွေ၊ဂုံတွေ၊စီးစိမ်တွေရဲ့မျက်နှာတွေကိုကျွန်တော်ဟာမထောက်ကြပါနဲ့။ဂယုမဆိုင်ကြပါနဲ့လို့ဒီသင်ခန်းစာအရာ ခရစ်တော်ဟာကျွန်တော်ကိုသွန်သင်ပေးတယ်လို့ကျွန်တော်ကပြန်လဲအတိတ်ပဲဖွင့်ဆိုလိုက်ပြစေ။ပြီးတော့ဓမ္မဟောင်းကာလဆိုတဲ့မောရှိခေတ်ပြည့်ညတ်တော်၏အကြောင်းကိုအခုခရစ်တော်ထည့်ပြောလိုက်ပြီ။အဲ့ဓာ ड़ी အကုန်လုံးဟာငါ့အတွက်တက်တည်တွေပဲတဲ့။အဲ့ဓာ ड़ी ကိုယုံရင်ငါ့ကိုလည်းယုံရမယ်ဆိုပြီးပြက်ပြက်သားသားကြီးပြောချလိုက်ပါတယ်။အခုကျွန်တော်တို့ဓမ္မဟောင်းကျမ်းကြီးတွေလေးစုကိုလေ့လာခဲ့ကြပြီ။ဒီကျမ်းကြီးအကုန်လုံးဟာဘာကိုဥတည်နေတယ်လဲ။ဘာကိုပြသနေတယ်လဲ။ကယ်တင်ရှင်သခင်ခရစ်တော်ရဲ့အင်အားပြင်းထန်တဲ့ခြေတံတွေနဲ့ကယ်တင်ခြင်းကျေးဇူးနဲ့သာဝရအသက်လမ်းကိုပြသနေတယ်ညွှန်ကြားနေတယ်လို့ကျွန်တော်ကဆိုလိုက်ရင်ဘယ်သူကမှမငြင်းနိုင်ဘူးလို့ကျွန်တော်အလေးနဲ့ယုံကြည်မိပါတယ်ခင်ဗျာအခုကျွန်တော်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6ကိုဆက်လက်ပြီးတော့လေ့လာကြပါအောင်စို့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အငယ်1ထိုနောက်မှယေရှုသည်တိဘေရိအိုင်ဒီဟူသောဂါလိလဲအိုင်ကိုကူးတော်မူ၏အဲ့ဒီထိုနောက်မှဆိုတာကအတူတူအင်္ဂလိပ်လိုကတော့ after these things ဘာမဟုတ်အဲ့ဒီလိုကိစ္စတွေပြီးတဲ့အခါမှာလို့ဆိုလိုက်တာပဲဘာကိစ္စတွေလဲဆိုတော့အခန်းကြီး9မှာတွေ့ကြရတဲ့ကိစ္စတွေပဲပေါ့အခုခရစ်တော်ရောက်ရှိနေတဲ့အချိန်ကာလနဲ့အဲ့ဒီအခန်းကြီး9ဟာအချိန်ဘလောက်ကြာတယ်လို့ခန့်မှန်းတယ်လေတခြားခရစ်ဝင်ကျမ်းတွေနဲ့ညှိပြီးယူလိုက်တဲ့အခါကျတော့အနည်းဆုံး6လကတည်းတစ်နှစ်အထိအချိန်ချားနာနေတယ်လို့ကျွန်တော်ကတွက်ဆတယ်ဟုတ်ပါတယ်အနန္တကာလအဆုံးအစမဲ့ကောင်းကင်စင်ကြံကနေပြီးတော့လူဇာတိကိုခံယူထားတဲ့နှုတ်ကပတ်တော်လူပုံခန်းဝါမှာတည်နေတော်မူသောထိုနှုတ်ကပတ်ဒီဟုသောဖျားသခင်ရဲ့သားတော်ယေရှုဟာကာနာနာဇရက်ကပေရနောင်ယေရုရှလင်နဲ့ပြီးခဲ့တဲ့ခရစ်ဝင်ကျမ်းတွေမှာတွေ့ခဲ့ရတဲ့ဒေကာပေါလိပြည်တွေကိုကျော်လွှားခဲ့ပြီးပြီဆိုတာအခုကျမ်းစကားအရာထင်ရှားနေပါတယ်အခုအချိန်မှာသူရောက်ရှိနေတာကတော့တိဘေရိအိုင်လို့ခေါ်တဲ့ဂါလိလဲအိုင်ကိုကူးတယ်ဆိုတဲ့မြေပုံအညွှန်းကိုဖော်ပြရောက်ရှိနေပါပြီ။အငယ်နှစ်မှလေးအနာယောဂဆွဲသောသူတို့၌ပြတော်မူသောနမိတ်လက္ခဏာတို့ကိုလူအစုအဝေးပေါင်းတို့သည်မြင်ကြသဖြင့်နောက်တော်သို့လိုက်ကြ၏။ယေရှုသည်တောင်ပေါ်သို့တက်ကြွ၍တပည့်တော်တို့နှင့်အတူထိုင်တော်မူ၏။ထိုအခါယူဒလူတို့၏ပတ်သက်ပွဲခန်းချင်းရောက်လူနီးတည်း။ယုံကြည်ခြင်းတရားနှင့်ကယ်တင်ခြင်းကျေးဇူးကိုမျှော်လင့်ပြီးတော့နောက်တော်ကိုလိုက်တယ်လို့ဒီနောက်တော်ကိုလိုက်တဲ့ပြိဿတိုင်းကိုမဆုံနိုင်ပါဘူးအံ့ဩပွဲတကုန်းနမိတ်တော်တွေကိုမြင်ခြင်းလို့အများဆုံးဖြစ်ပါတယ်ဒီအချက်ဟာခရစ်ဝင်ကျမ်းတို့မှာအမြဲဖော်ပြသွားနေတဲ့အချက်ပါခရစ်တော်ဟာနှလုံးသားကယုံခြင်းစိတ်နဲ့လက်ခံတဲ့သခင်ဘဝကိုမရောက်ခဲ့ပါဘူးရုပ်ဘဝရဲ့လိုအပ်ချက်တွေကြောင့်ဖြစ်စေအံ့ဩပွဲကောင်းတဲ့တကုန်းရှင်ကြီးဟေးဆိုပြီးတော့ဝရုံးသုံးကဝိုင်းကြည့်နေတဲ့လူအုပ်ကြီးတွေနဲ့သာဖြစ်စေခရစ်တော်ဟာထိတိနေရတယ်ဆိုတာကိုကျွန်တော်မျက်ခြေမပြတ်ကြဘူးလို့ပါတယ်မြေပုံညွှန်းအရာဆိုရင်ပထမပိုင်းပြောနေတဲ့ဂါလိလဲအရှိတ်ဘက်ကမ်းပိုင်းဆိုရာကနေပြီးတော့အခုတခါကျတော့မြင့်မားတဲ့တောင်တန်းဒေသတနင်္ဂနွေကိုရောက်ရှိသွားပြန်ပါပြီကပေရနောင်ဝန်းကျင်ကတောင်တန်းတစ်ခုလို့ယူဆရပါတယ်နောက်ထပ်အချိန်ဇယားအရာတိတိကျကျတွေ့ရတာကတော့ပတ်သက်ခါပွဲတော့အချိန်ရောက်လူကန်ဒီအခါသမယဖြစ်နေပါတယ်အငယ်9နဲ့6ယေရှုသည်မျှော်ကြည့်၍လူအစုအဝေးအပေါင်းတို့သည်အထံတော်သို့လာကြသည်ကိုမြင်တော်မူသည်။ဖိလိပ္ပုအားဤသူတို့စားเสียရမုန်းကိုအဘယ်မှဝယ်မည်နည်းဟုမေးတော်မူ၏။ထိုသို့မေးတော်မူသောမိမိအဘယ်သို့ပြုမည်ကိုသိတော်မူလျက်ပင်ဖိလိပ္ပုကိုစုံစမ်းခြင်းဟာသာမေးတော်မူ၏။ဖိလိပ္ပုဆိုတာဟာအန်ဒရေနဲ့မတိမ်မငြိမ်ခရစ်ဝင်ကျမ်းအဖွင့်မှာခရစ်တော်ကိုစုံခဲ့တဲ့လူတွေခရစ်တော်ရဲ့နောက်ကိုလိုက်ခဲ့တဲ့လူတွေပေါ့။ဖိလိပ္ပုအန်ဒရေနှစ်ယောက်လုံးဟာစကားသိပ်မပြောကြဘူး။ငြိမ်ငြိမ်သက်သက်အမျိုးအစားတွေဒါပေမဲ့အလုတ်အင်မတန်လုတ်တဲ့တပည့်တော်တွေလို့ကျွန်တော်တို့ခံမှန်းရတယ်ခရစ်တော်အတွက်သက်သေခံကောင်းတယ်လို့ကျွန်တော်တို့တွေ့နိုင်ပါတယ်ပြီးတော့သူတို့နှစ်ယောက်ကိုပူတွဲပူတွဲလဲမကြာခဏတွေ့ရတတ်ပါတယ်ခရစ်တော်ကအခုလို့ဖိလိပ္ပုကိုမေးတာဟာအကြံတောင်းတာမဟုတ်ဘူးသူဒီလူအုပ်စုကိုကျွေးရမယ်ဘယ်လိုကျွေးရမလဲဆိုတာလဲသူ့ရဲ့ယင်တွေကဆုံးဖြတ်ပြီးသားသူသိပြီးသားဒါပေမဲ့ဖိလိပ္ပုကိုစုံစမ်းလိုတဲ့အတွက်တနည်းအားဖြင့်စိတ်ဓာတ်ကိုစစ်ဆေးအကဲဖြတ်ခြင်းနဲ့သဘောမျိုးမေးလိုက်ခြင်းပဲဖြစ်ပါတယ်။ဒါကိုကျမ်းစာကလည်းဖော်ပြထားတယ်လေ။ထို့သောမေးတော်မူသောမိမိအဘယ်သို့ပြုမည်ကိုသိတော်မူစေပင်ဖိလိပ္ပုကိုစုံစမ်းခြင်းဟာမေးခြင်းဖြစ်၏ဆိုပြီးဖော်ပြထားတယ်မဟုတ်ဘူးလား။ဖိလိပ္ပုခမည်းကတော့ခရစ်တော်ရဲ့တကောတော်ပြနိုင်ခြင်းကိုသိထားနှင်းနဲ့တိုင်အောင်လူအုပ်ကိုကြည့်ပြီးတော့သွေးကြောင်သွားပုံရတယ်။လှမ်းသွားပုံရတယ်။လှမ်းရမှာပေါ့။ယောက်ျားကြီး9000ဆိုတော့အနည်းဆုံး15000ရှိတဲ့ပြိဿပဲဖြစ်ရမယ်။အဲ့ဒီအချိန်အဲ့ဒီဒေသအဖို့ဒီလူအုပ်ကိုကျွေးဖို့ဆိုတာဘလောက်ပြဿနာကြီးလဲဆိုတာကိုတွေးကြည့်ရင်ပြေးကြည့်ရတဲ့သိနိုင်ပါလိမ့်မယ်အထူးသဖြင့်စီဝေးကြီးတွေတို့ဓမ္မသဘင်တွေတို့ကိုလက်ခံဘူးတဲ့အင်ရှင်အသင်းတော်တွေဟာ15000မပြောနဲ့1500ဆိုရင်တောင်မန်တက်ထိုးတာကအစ မိဖို့ကြောင့်ကိစ္စကနေပြီးတော့ပကံဆေးတဲ့ကိစ္စအထိဘလောက်ပင်ပန်းစွာရုန်းကန်ကြရလဲဆိုတာအလုံးသိပြီးသားဖြစ်မှာပါအခု15,000အုပ်စုအရေးတွေးမိရင်ယင်လေးသွားစရာမှန်ကောင်းကောင်းသဘောပေါက်ပြီးဖြစ်မှာပါဒါနဲ့ပဲဖိလိပ္ပုလည်းကျွန်တော်တို့အတိုင်းပဲပေါ့သူအထိတ်လန့်နဲ့ဖြေလိုက်တာတော့အငယ်ခုနှစ်ဤသူတို့သည်မုန်တဖဲ့စီစိတ်ငါအောင်ဂေနာဤအပြား200အဖိုးထိုက်သောမုန်မလောက်ပါဟုလျှောက်၏တခြားကျမ်းနေမှာမတွေ့ရတဲ့ဒီနာကြီးအပြား200ဆိုတာပေါ်လာတယ်။ဘဲကအပြား200လေ။ခရစ်တော်နဲ့တပည့်တော်ဆန်တပါရဲ့ရှိစုမဲ့စုဗန္ဒာကြီးအဆုံးစီပဲဖြစ်ရမှာပေါ့။ဟုတ်တယ်။ကျမ်းစာတော်မြတ်ဟာမလိုအပ်လို့အသေးလာမစိတ်တာ။တွက်လို့ရတယ်။ဝိညာဉ်အရှိန်တကိုးပြင်းထန်စွာနဲ့စိတ်စစ်ဆက်ဖတ်အတိတ်ပဲအကုန်ရှင်းနေတယ်။ခရစ်တော်အမှုပြုတဲ့အဖွဲ့ဗန္ဒာကြီးအခြေအနေဟာအဲ့ဒီဒီနာကြီးအပြား200ပဲဖြစ်လိမ့်မယ်။ဗန္ဒာဒိန်းကတော့ဘလူလို့ထင်တယ်လေ။ယူရာရှကာယုတ်ပဲဖြစ်ရမှာပေါ့အခုအပြား200ဆိုတာလေဖိလိပ္ပုကိုယူရာပြောလို့သိထားနေနေခရစ်တော်ကိုအဲ့ဒီဒေနာကြီးအပြား200တော့ရှိပါရဲ့သခင်မုံဝယ်ကျင်းနေဆိုရင်တယောက်ကိုတလောက်ပဲစားရမှာပဲသခင်ဆိုပြီးတော့မျက်ငယ်လေးနဲ့ဖြေတယ်ရှင်မသက်ခရစ်ဝင်ကျမ်းမာတော်ကတော့တပည့်တော်ကြီး12ယောက်ကခရစ်တော်ကိုဒါရိုက်တာဘုတ်အဖွဲ့ဝင်ကြီးတွေလို့ဘာလို့လို့အသံမျိုးနဲ့လေသူတို့ကိုမြို့တက်ပြီးဝယ်စားခိုင်းရင်ကောင်းမယ်သခင်လို့ဆရာကြီးလုပ်ပြီးပြောခဲ့ကြတာကိုကျွန်တော်မှတ်မိကြသေးလားခရစ်တော်ကမဟုတ်ဘူးမင်းတို့ကြွရမယ်ဆိုပြီးလုတ်ခဲ့လို့အလုံးကိုယုတ်ကာရီဖြစ်ကုန်တာကိုကျွန်တော်တို့ဟာသမြောက်လောက်အောင်မြင်ခဲ့ရပြီးဖြစ်ပါတယ်နောက်ဆုံးကျတော့အဲ့ဒီဘုတ်ဒရိုက်တာကြီးတွေလည်းဒရိုက်တာမဖြစ်ဖ ೇನೆ စပွဲတော်ကြီးတွေဖြစ်ကုန်တာကိုကျွန်တော်တို့မှတ်မိကြအောင်ပဲထင်ပါတယ်ဟုတ်ပါတယ်ဒီကနေ့အသင်းတော်များမှလည်းဒီအတိုင်းပါပဲဘုတ်ဒရိုက်တာခန့်လိုက်ရင်လက်မလေးတစ်ထောင်ထောင်နဲ့သေယုတ်ဆရာကိုတောင်မှအထက်စီးရနေပြောချင်ကြတာတို့ဟိုလူခိုင်းဒီလူခိုင်းလုတ်ချင်ကြတာတို့ကိုတွေ့ရတယ်မဟုတ်ဘူးလားခရစ်တော်လိုချင်တာဟာအစေခံဖို့ပဲသူများကိုကြွေးမွေးပြုစုဖို့ပဲတရားဟောဖို့ပဲသက်သေခံဖို့လည်းပါတယ်ဝိညာဉ်တော်သွန်သင်မှုကိုခံယူပြီးတော့သူ့ရဲ့အမှုတော်ကိုဆောင်ဖို့သာဖြင့်သူဟာအဓိကတောင်းဆိုနေပါတယ်အခုအချိန်မှာတော့ဖိလိပ္ပုကိုခေါ်ပြီးတော့သူ့အတွေးခေါ်ကိုစန့်ကြည့်လိုက်တဲ့အချိန်သခင်နဲ့ဒေနာကြီးအပြား200နဲ့များဒီလူအုပ်ကြီးကိုသွားကြွေးလိုက်ရင်တော့စင့်ပစံနှမ်းပက်ဆိုသူလိုဖြစ်တော်မှာပါပဲသခင်ဆိုတဲ့အဖြေကိုကျွန်တော်တို့ကြားခဲ့ရပြီအဲ့ဒီအချိန်မှာကုတ်ကုတ်ကုတ်ကုတ်နဲ့ရှေ့ထွက်လာကြတော့တပည့်တော်တွေထဲမှာလက်ရဲဇဲရဲပဇက်ရဲအဖြစ်ဆုံးပေတရုကြီးရဲ့ညီအန်ဒရီပဲသူကလည်းသူ့အကိုတိုင်းမြတ်သိပြီးမခေဘူးပေတရုကိုခရစ်တော်စီခေါ်လာတာသူပြီးတော့အခုအချိန်မှာတော့သူ့အကိုလောက်နီနီပဲဟန်နဲ့ပန်နဲ့စွတ်ရွတ်ပြီးပြောပါလေရောတဲ့အငယ်ရှင့်နဲ့ကိုရှီမုန်ပေတရုကြီးညီအန်ဒရီအမည်ရှိသောတပည့်တော်ကမူရောမုန်ငါးလုံးနှင့်ငါးကလေးနှစ်ကောင်ပါသောသူငယ်တယောက်ရှိပါ၏သောတော်လေဤမြောက်များစွာသောလူတို့သည်ရှိကြသည်ဖြစ်၍ထိုမုန်းနှင့်ငါးနှစ်ကောင်တို့ကိုအဘယ်ပြောเสียရှိပါသည်ဟုလျှောက်၏သူကသိမဆိုးဘူးကျင်းနေပရိသတ်ကြီးကိုမြင်လိုက်တဲ့ငုတ်တုတ်ထိုင်မနေဘူးဝင်ပြီးတော့လျှောက်អော်မေးပြီးပြီကလေးတယောက်မှမုန်းလေးငါးလုံးနဲ့ငါးလေးနှစ်ကောင်ပါတယ်ဆိုတဲ့အဖြေကလွဲပြီးဘသူစီကမှဘာမှမပါတာကိုသိပြီးပြီအဲ့ဒီမှာပြောလိုက်တာတော့ကိုတော်ရတဲ့ကလေးတယောက်နဲ့မုန်းငါးလုံးနဲ့ငါးနှစ်ကောင်နဲ့ဒီပရိသတ်ကြီးနဲ့ပြောမပြောကျင်တော့ပါဘူးဆိုတာမျိုးသွားပြီးတော့ခရစ်တော်ကိုပြောတယ်ဟုတ်တယ်လေဒီကနေ့အသင်းတော်နဲ့အသင်းတော်အဖွဲ့အစည်းတွေမှာလေအလှငွေလေးစုစုပေါင်းငွေ200နဲ့ပရိသတ်လှူထားတဲ့တဆုပ်ဆံကလေး9ပြည်လောက်နဲ့အသင်းတော်ဝင်တယောက်ယောက်ဂရိပစ္စာပြုထားတဲ့ငသလောက်နှစ်ပိတ်သာလောက်နဲ့လူ15,000မပြောပါနဲ့အဲ့ဒါ150လောက်အခံမှုကိစ္စပေါ်လာပြီဆိုပါတော့ကျွေးမယ်မကျွေးဘူးအကုန်လုံးထပြီးတော့ရန်ဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်ရင်လည်းမကြွေးနိုင်ဘူးဆိုပြီးတော့ပဲကဘာပတိကြီးဥဆောင်ပြီးဆုံးဖြတ်မှာပဲမဟုတ်ဘူးလားလူသားရဲ့အုံနောက်နဲ့လူသားရဲ့တွက်ကင်းလေလူအကြံဉာဏ်နဲ့လူအမြင်လေဒီတဲ့မပို့ဘူးအမှန်တော့ဒီတဲ့ပို့ရမယ်အရေးအကြီးဆုံးအရာကိုအရေးအကြီးဆုံးဂန္ဓာမှာထားကိုထားရမယ်အဲ့ဒါကတော့တခြားမဟုတ်ဘူးတန်ရှင်းသောဝိညာဉ်တော်ရဲ့အကြံကိုနာခံပြီးတော့ခရစ်တော်ကိုမျှော်ကြည့်ဖို့ပဲဆုတောင်းပြီးတော့အဖြေရှာဖို့ပဲဒါကိုအခုခရစ်တော်သွန်သင်ပါတော့မယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အငယ်30မှ35အထိယေရှုကလည်းလူများတို့ကိုလျှောင်းကြစေဟုမိန့်တော်မူ၏ထိုအရ၌မျက်ပင်ထူပြောလျက်ရှိပြီဖြစ်၍အရေအတွက်အားဖြင့် 9,000 မျှလောက်သောလူတို့သည်လျှောင်းကြ၏ယေရှုသည်မုန်ကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီမှတပည့်တော်တို့အားဝေငှတော်မူ၍တပည့်တော်တို့သည်လျှောင်းသောသူတို့အားဝေငှပြန်၏ထိုနည်းတူငါးနှစ်ကောင်ကိုလူများလိုချင်သမျှဝေငှကြ၏ထိုသူတို့သည်ဝါကြပြီမှကိုယ်တော်ကဘာမျှမပြောက်စေခြင်းဟာကြံကျွင်းသောအကျွင်းအပဲ့တို့ကိုကောက်သိမ်းကြလော့ဟုတပည့်တော်တို့အားမိန့်တော်မူသည်ဖြစ်၍စားသောသူတို့၌ကြံကျွင်းသောမူရောမုံငါးလုံး၏အကျိုးအပဲ့တို့ကိုကောက်သိမ်း၍12,000အပြည့်ရကြ၏ ထိုသောယေရှုပြတော်မူသောနမိတ်လက္ခဏာကိုထိုလူများတို့သည်မြင်၏ဤသူကဤလောကသို့ကြွလာရသောပရောဖက်အမှန်ဖြစ်သည်ဟုဆိုကြ၏ထိုသူတို့သည်ကိုတော်ကိုရှင်မင်းအရာ၌ချီးမြှောက်ခြင်းကလာ၍အနိုင်အထက်ပြုကြမည်အကြောင်းကိုယေရှုသည်သိတော်မူခြင်းတောင်ပေါ်သို့တယောက်ထီးကြွတော်မူပြန်၏မိတ်ဆွေအပေါင်းတို့ခမညာဒီကျမ်းရဲ့ပထမပိုင်းမှာကဲတင်ရှင်ဟာလူ5,000ယောက်ျားကြီးပဲအ ਨੇ ဆုံးလူ5,000ကိုဒီမုတ်5လုံးနဲ့5,000ကိုကျွေမွေပြုစုခြင်းအကြောင်းကိုစဉ်းစားလိုက်ရင်ကျေးဇူးတော်ရဲ့သဘောတရားဟာဘလောက်ကြီးလဲကျွန်တော်ခရိယန်နဲ့ခရိယန်အဖွဲ့အစည်းတွေကျွန်တော်တူဦးချင်းနဲ့တူဦးချင်းရဲ့မိသားစုအဖွဲ့အစည်းတွေဟာကျွန်တော်ရဲ့ဘဝအသက်တံမှာကိုယ့်ရဲ့ကိုယ်ပိုင်စွမ်းအားကိုယ့်ရဲ့ဉာဏ်ကိုယ့်ရဲ့ရှိစုမဲ့စုပစ္စည်းကိုယ့်ရဲ့မာမာနကိုယ့်ရဲ့ဂုဏ်တွေကိုပဲအားကိုးလွန်းနေကြသလားပြီးတော့တခါတလေအဲ့ဒီဟာကိုပဲနောက်ကျောင်းပြန်လှည့်ပြီးတော့အားငယ်လို့ကောနေကြသလားရှိတဲ့လူတွေကိုဆွေကြည့်ဆွေကြည့်အားကြပြီးတော့နတ်ကရာကြီးမောမနာလိုတဲ့စိတ်တွေတို့အားကြတဲ့စိတ်တွေတို့အဲ့ဒီလိုပဲဖြက်လန်းကြီးတွေနဲ့ကြီးပွားတုတ်တက်ဖို့ပဲနေရကျွန်တော်တို့စဉ်းစားနေကြသလားအမှန်မှာတော့ကျွန်တော်တို့ဘဝအသက်တာမှာအရေးအကြီးဆုံးဟာကယ်တင်ရှင်သခင်ခရစ်တော်ဖြစ်တယ်။တန်ရှင်သောဝိညာဉ်တော်ဆိုရဲမိုးတိမ်တိုင်ဖြစ်တယ်။သူ့ရဲ့ဥဆောင်လမ်းပြမှုကိုမခံယူသမျှကာလပတ်လုံးကျွန်တော်ရဲ့ဘဝတွေဟာရွှေပုံကြီးပေါ်မှာစံညာစံနေရမယ်။ဒါပေမဲ့ကောင်းကျိုးရှိသောဘဝ၊ကျေးဇူးရှိသောဘဝ၊ကယ်တင်ခြင်းသို့ရောက်သောဘဝလို့ကျွန်တော်ပြောလို့မရဘူး။မအောင်မြင်နိုင်ဘူး။တခါတလေမှဆင်းရဲသောသူနော်။ကယ်တင်ရှင်သခင်ခရစ်တော်ကိုအလေးအနက်ယုံကြည်တဲ့အခါမှာဒီလူရဲ့ဘဝဟာဆင်းရဲတာဆင်းရဲတာတခြားလောကဆင်းရဲခြင်းတွေကပဲပါမန်သတိတယောက်တည်းပျောက်မြောင်ရောင်ရောင်ရှိတယ်ဆိုတာကိုကျွန်တော်အလေးအနက်သိနိုင်တယ်။ဒါကြောင့်လဲလူဆင်းရဲခြင်းဆင်းရဲပါစေ။ဝိညာဉ်မဆင်းရဲကြပါစေနဲ့။လူချမ်းသာများကလည်းကျေးဇူးတော်ကိုဝေမျှအသက်ရှင်ကြပါ။ကျေးဇူးပြုနိုင်တော်သူများဖြစ်ကြပါစေလို့ကျွန်တော်အားပေးချင်ပါတယ်။ကယ်တင်ရှင်ဖော်ပြတဲ့ဧဝံဂေလိတရား၊နောင်တတရားနဲ့ကယ်တင်ခြင်းတရားတော်တို့ကိုတော့တယောက်စနှစ်ယောက်စသဘောပေါက်ကြမယ်။လက်ခံကြမယ်ဒါပေမဲ့အများစုကတော့တကိုးရှင်ကြီးအဖြစ်ပဲမြင်တယ်ပရောဖက်ကြီးလောက်ပဲတွေးတယ်အဲ့ဒီမှာတင်ဘယင်အရာ၌ချီးမြှောက်ကြမယ်လို့ကြံစီကြတဲ့ပြိသက်တွေအကြောင်းကိုဆက်ပြီးတော့ကျွန်တော်တို့တွေ့ရတယ်ထိုသူတို့သည်ကိုတော်ကိုရှင်ဘယင်အရာ၌ချီးမြှောက်ခြင်းကလာ၍အနိုင်အထက်ပြုကြမည်အကြောင်းကိုယေရှုသည်သိတော်မူခြင်းတောင်ပေါ်သို့တယောက်ထေးကြွတော်မူပြန်၏လို့ဆိုထားတယ်မဟုတ်ဘူးလားဒီအပိုင်းဟာဒီလူသားတွေရဲ့အုံနောက်အစင်မမိဘုံအနန္တတကုရှင်ဖျားသခင်ရဲ့အကြောင်းကိုနားမလဲဘုံအသေးစိတ်မယုံကြည်ဘုံဝိညာဉ်အရှိန်တကုကိမဲ့ဘုံကိုဖော်ပြရဲသူတို့ကမြောက်မြောက်မမြောက်မြောက်လူဇာတိကိုခံယူသောနှုတ်ကပတ်တော်ဟာအနန္တကာလရဲ့ဘယင်ဖြစ်တယ်ဆိုတာကိုသူတို့တွေနားမလဲခဲ့ကြရှာဘူးအဲ့ဒါနဲ့ပဲမိတ်ဆွေအပေါင်းတို့ခင်ဗျာသူတို့တွေဖြစ်စေခြင်းနဲ့ဘယင်လှုပ်ပြီးတော့သူတို့ကိုယောမကိုလိုနီဘဝကနေလွတ်မြောက်ယုံမြလောက်နဲ့ဘယင်ပြုတ်ပြီးတော့လောကစည်းစိမ်ဘာတစ်ခုကိုမြမခံစားကျင်တဲ့ကဲ့တင်ရှင်ဟာနောက်ဆုံးမှာတော့အဲ့ဒီလူအုပ်ကိုထပ်ပြီးတော့တကောနမိတ်လက္ခဏာတစ်ခုနဲ့ပြပရပြန်တယ်လို့ကျွန်တော်ကဖော်ပြခြင်းပါတယ်အဲ့ဒီတကောနမိတ်ကတော့တခြားမဟုတ်ပါဘူးခင်ဗျာလူ15,000ကြားထဲကနေပြီးတော့ကိုယောင်ဖြောက်ပြီးတော့တောင်ပေါ်ဒေဝတစ်ခုတို့ရှောင်းကျင်းထွက်ခွာသွားခြင်းပဲဖြစ်ပါတယ်ခင်ဗျာ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်တိရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အခန်းငယ်16ကနေအခန်းငယ်59အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။